ပနမနိုင်ငံအခြေစိုက်ဥပဒေအကျိုးဆောင်ကုမ္ပဏီတစ်ခုစီကပေါက်ကြားခဲ့တဲ့အချက်အလက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့တဲ့နိုင်ငံတကာသတင်းတောင်များအဖွဲ့ကရုရှားသမ္မတဗလာဒီမီပူတင်ရဲ့လူတွေဟာလွန်ခဲ့တဲ့နှစ်ပေါင်း40လောက်ကာလအတွင်းအမေရိကန်ဒေါ်လာ1ဘီလီယံလောက်အထိပြပမှာဖွင့်ထားတဲ့ဘဏ်အကောင့်တွေကိုလွှဲပြောင်းခဲ့တယ်လို့ကောက်ချက်ချလိုက်ကြပါတယ်။ပနမအခြေစိုက်မိုဆက်ဖွန်ဆေကာဥပဒေအကျိုးဆောင်အဖွဲ့ကရရှိတဲ့အထောက်အထားပေါင်းဆက်တတန်းခွဲကျော်ကိုအခြေခံပြီးနိုင်ငံတကာစုံစမ်းထောက်လာရေးသတင်းတောင်များအဖွဲ့ ICIJ ကစုံစမ်းစစ်ဆေးမှုတွေအရ1989ခုနှစ်နဲ့2015ခုနှစ်အကြားသမ္မတပူတင်နဲ့ဆက်နွယ်တဲ့လူပုဂ္ဂိုလ်ဒူရီမို့ကုမ္ပဏီတွေကဒါဇင်ပေါင်းများစွာသောငွေကြေးလွှဲပြောင်းမှုတွေပြုလုပ်ခဲ့တာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ် ICIJ အဖွဲ့ဟာဂျာမန်အခြေစိုက်ဆူဒက်စိတ်တုံးသတင်းစာတိုင်းနဲ့တခြားသတင်းဌာနပေါင်း100ကျော်တို့နဲ့လက်တွဲဆောင်ရွက်ခဲ့တာဖြစ်ပါတယ်ပြပနိုင်ငံတွေမှာရှိနေတဲ့ဘဏ်အကောင့်တွေငွေကြေးလွှဲပြောင်းမှုပြုလုပ်တာဟာတရားမဝင်တဲ့လုပ်ရတော့မဟုတ်ပါဘူးတချို့တွေကအခွန်ပေးဆောင်မှုတက်တာစေဖို့နိုင်ငံတကာနဲ့ချီလှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေအဆင်ပြေစေဖို့အတွက်လွှဲပြောင်းတာတွေလှုပ်ဆောင်လို့ရှိပါတယ်ဒါပေမဲ့အခုတွေ့ရှိတဲ့အထောက်အထားတွေကဘဏ်တွေဥပဒေအကျိုးဆောင်အဖွဲ့တွေနဲ့တခြားပြပနိုင်ငံတွေမှာအခြေစိုက်တဲ့သူတွေအနေနဲ့သူတို့အကျိုးဆောင်ပေးတဲ့သူတွေဟာရာဇဝတ်လုပ်ငန်းတွေလှုပ်ဆောင်နေသလားအခွန်မပေးလိုတဲ့အတွက်ရှောင်ရှားနေသလားနိုင်ငံရေးအကျင့်ပြက်ချဆမ်းမှုတွေကျွလွန်နေသလားဆိုတဲ့ဥပဒေရလိုအပ်ချက်တွေကိုလှုပ်ဆောင်မှုပြက်ကွက်နေကြတယ်လို့နိုင်ငံတကာသတင်းတောင်များအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်